ဒီကနေ့မနေ့အစောပိုင်းကကန်တော်ကြီးပလန်းမှာရှိတဲ့ကန်တော်ကြီး Palace Hotel မီးလောင်ကျွမ်းခဲ့တာကြောင့်နိုင်ငံသားသူတဦးဒဏ်ရာရရှိခဲ့ပြီးသေဆုံးသူ2ဦးထိရှိလာပါတယ်။မီးစတင်လောင်ကျွမ်းတဲ့အကြောင်းရင်းနဲ့ဆုံးရှုံးမှုတန်ဖိုးကိုအခုချိန်ထိစစ်ဆေးနေဆဲပဲလို့တာဝန်ရှိသူတွေနဲ့အာဏာပိုင်တွေကပြောပါတယ်။ဒီအကြောင်းကိုစောင့်ကြည့်သတင်းယူနေတဲ့ VOA သတင်းတော့ကိုထက်အောင်ခန့်ကပြောပြမှာပါ။
ဒီနေ့အော်တိုဝါ19ရက်မနေ့အစောပိုင်းကကန်တော်ကြီးပတ်လမ်းမှာရှိတဲ့ကန်တော်ကြီးပယ်လီဟိုတယ်၅လောင်းကနေစတင်ပြီးမီးလောင်ကျွမ်းခဲ့ပါတယ်။ဒီမီးလောင်ကျွမ်းခဲ့တဲ့အတွက်ကြောင့်မကာအိုနိုင်ငံသားသူအမျိုးသမီးရူဒန်ရရှိခဲ့ပြီးတေဆုံးသူအလောင်းတစ်လောင်းကိုမနေ့ပိုင်းကတွေ့ရှိခဲ့ပါတယ်။နေ့လယ်၂နာရီခွဲကျော်မှာတော့တေဆုံးသူနောက်ထပ်အလောင်းတစ်လောင်းတွေ့ရှိခဲ့တယ်လို့မိသက်တပ်ဖွဲ့ဒုတိယညွှန်ကြားရေးမှူးဦးမြင့်စိုးကပြောပါတယ်
။တို့၂နာရီခွဲကျော်တော့တို့သိတာပဲ။ဒါအဲ့ဒါတော့ဘာမှမသိညာသူကအပေါ်မှာဟိုရုပ်ရက်ချင်းချက်ကိုကျွန်တော်တို့အားဒီလိုပြရတယ်ဒီကြောင်ဒီလိုလိုဘလူးပါသတိလေးမရှိရသေးပါဘူးခင်ဗျာဒီရောက်ကတော့ကြာကြာရတာပါဗျာကျွန်တော်တော့ကျွန်တော်တို့ဒီကြောင်ဘာမှဟိုဘလူးကဟိုတင်နေပါပါတော့ရှိရှိပါဟိုစိတ်ချရတာတော့ဟုတ်ကဲ့ကျွန်တော်ကဘာမှဟိုစင်းအသေးစိတ်ကြီးတာလို့ကျွန်တော်ကမမလို့ဘူး
တေဆုံးတဲ့များနဲ့ပတ်သက်ပြီးတော့စစ်စေးတရှိပါကသက်ဆိုင်ရာတန်ရုံနေရာနေတစဉ်အကြောင်းကြားပြီးသက်ဆိုင်ရာမိသားစုတွေကိုအဆင်ပြေအောင်စီစဉ်ပေးမယ်လို့ထူးလုပ်ငန်းစုဥက္ကဋ္ဌရုံးကတာဝန်ရှိသူဦးထေးလင်ကမနက်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။နေနိုင်ငံသားပါလဲဆိုတာကိုတော့ကျွန်တော်တို့ကဒေသစီလက်ပြီးတော့မှပြည်ပြည်သွားတဲ့တန်ရုံနဲ့သက်ဆိုင်မိသားစုအကြောင်းကြားလို့ကျွန်တော်တို့ဆီကတာဝန်ရှိသူတွေကိုလိုက်သူ့မိသားစုကိုတော့ဖွားတွေ့ပြီးတော့မှတော့ဒေသလေးအဆင်ပြေပြီးတော့စီစဉ်ပေးဖို့နေထားမျိုးပြီး
မီလောင်ကျွမ်းကျင်းမှာဟိုတယ်အတွင်းမှာတဲခုံသူ140ကျော်ရှိပြီးအများစုမှာနိုင်ငံသားများဖြစ်ပါတယ်။ဒီကနေ့မနက်စော3နာရီခွဲကျော်ကလောင်ကျွမ်းခဲ့တဲ့မီးဟာမနက်6နာရီခွဲကျော်အထိအပိသက်နှိမ့်သက်နိုင်ခဲ့ခြင်းမရှိဘဲမီလောင်ကျွမ်းမှုအဆင့်လေးတက်မှတ်ပြီးနှိမ့်သက်ခဲ့ရကမီးတက်သမားအချို့လည်းဒဏ်ရာရရှိခဲ့ကြပါတယ်။ကနော်ဟီပယ်လီဟိုတယ်ဒီကိုလိုနီခေတ်1943ခုနှစ်ကတည်းကစတင်တည်ဆောက်ခဲ့တာဖြစ်ပြီးယခုမီးလောင်ခဲ့တဲ့နေရာတွေဟာအစ်စ်တည်ဆောက်ထားတဲ့နေရာများသာဖြစ်ပြီးတော့ကိုလိုနီခေတ်ကလက်ရာတွေလောင်ကျွမ်းခဲ့ခြင်းမရှိဘူးလို့ထူးကုံနီတာဝန်ရှိသူတွေကပြောပါတယ်။အရင်ကရင်းစာဦးကိုရန်ကုန်လေလော့ကလပ်ဖြစ်စတင်တည်ဆောက်ခဲ့တာဖြစ်ပြီး1948ခုနှစ်မှာတော့အမျိုးသားဇီဝဘေးရာဆိုင်ရာပြတိုက်ဖြစ်ပြုပြင်ပြောင်းလဲဖွင့်လှစ်ခဲ့ပြီး1989ခုနှစ်မှာဟိုတယ်နဲ့ခီးတွားလာရေးလုပ်ငန်းကလွှဲပြောင်းရယူခဲ့ပြီးဟိုတယ်အဖြစ်စတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။2010ခုနှစ်မှာတော့ဥတည်စာပိုင်ဆိုင်တဲ့ထူးကုမ္ပဏီအုပ်စုကအစိုးရစီကနေနှစ်ရှည်ငားရန်လုပ်ကင်ခွင့်ကိုရရှိခဲ့ပြီးငားရန်ပြီး9နှစ်တွင်အခုလိုမီးလောင်ကျွမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ။